ကမ္ဘာတလောရှေးပြောင်းအလုပ်သမားတွေအပေါ်လူခွင့်ရေးချိုးပေါက်မှုတွေရှိနေတာဟာအတော်လေးစိုးရိမ်မကင်းစရာအခြေအနေဖြစ်တယ်ဆိုပြီးကုလသမဂ္ဂရဲ့လူခွင့်ရေးအကြီးအကဲတကပြောလိုက်ပါတယ်။ထိုင်းနိုင်ငံအတွင်းမြန်မာငါးဖက်လုပ်သားတွေရဲ့ကြုံတွေ့ရတဲ့ဖြစ်ရပ်ဆိုးတွေကိုသတင်းမီဒီယာတွေဖော်ပြခဲ့တာကိုလည်းပြန်လည်ဖော်ညွှန်းသွားပါတယ်။လူခွင့်ရေးကောင်စီရဲ့28ကြိမ်မြောက်ညီလာခံဖွင့်ပွဲမှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးသေဇီဇီရာအယ်ဟုဆိန်ကမင်းကုန်းပြောဆိုသွားရမှာရွှေပြောင်းအလုပ်သမားတွေကိစ္စအပြင် IS အစ္စလာမ်အစွန်းရောက်အုပ်စုတွေရဲ့ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုလည်းဝေဖန်ပြောဆိုသွားပါတယ်။ဒီအကြောင်းကိုကိုသားညုံကတင်ဆက်ပေးပါလိမ့်မယ်
။လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးတစ်ဖြစ်တဲ့ရွေးချယ်ခံထားတဲ့ဂျော်ဒန်နိုင်ငံသား Ziad Ra'ad Al Hussein ဟာဆိုလို့ရှိရင်ဒီလူခွင့်ကောင်စီမှာပထမဆုံးချိန်မင်းကုန်းပြောဆိုတာဖြစ်ပါတယ်။28ကြိမ်မြောက်လူခွင့်ကောင်စီညီလာခံဖွင့်ပွဲမင်းကုန်းနဲ့မတော့ဒီကဘာအနှက်မှာရှိနေတဲ့ရွှေပြောင်းနေထိုင်သူတွေရဲ့လူခွင့်ရေးရပိုင်ခွင့်အခြေအနေပေါ်မှာOHCHR လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးအနေနဲ့အထူးတလဲဆွေးနွေးမကင်ဖြစ်တဲ့အကြောင်းကိုထည့်သွင်းပြောသွားပါရစေ။ရွှေပြောင်းလူသားတွေအနေနဲ့တွိုင်းလာရင်နဲ့နောက်လှုပ်လှုပ်ကန်နေရတဲ့လူခွင့်တွေအတွင်းမလူအပ်တဲ့အသက်ဆုံးရှုံးမှုတွေဖြစ်နေတာတွေတွေ့နေရတယ်လို့လူခွင့်အကြီးအကဲတစ်ကပြောပါရစေ။လူကုန်ကူးသူတွေရဲ့ရက်ဆက်ကြမ်းကြုတ်မှုတွေနောက်နေဆက်တလွှားရွှေပြောင်းလာသူတွေပေါ်ဆက်ဆံမှုစူးဝါတာတွေသူတို့ကိုအာဏာပိုင်တွေကတရားမဝင်ဆိုပြီးတော့ရက်ရှိဖမ်းဆီးထားပြီးအဲ့ထင်းသိမ်းစခန်းကချို့တဲ့တဲ့ခြေနေတွေကြောင့်မလူအပ်ဖက်နဲ့အသက်ဆုံးရှုံးမှုတွေဖြစ်နေတယ်လို့ဆိုပါရတယ်။ဒါ့အပြင်ဒီအထောက်အထားလက်မှတ်ရှိတဲ့ရွှေပြောင်းနေထိုင်သူတွေဟာအနေရရှိတဲ့အလုပ်ခွင်တွေမှာအတင်းအဓမ္မလှုပ်ခါလောကခန်းစီခံရတာနောက်အလုပ်ခွင်ထဲမှာအတော့ကိုအောက်ကျနောက်ကျနှင်ခံရတာလောကအမျက်ထုတ်ခံရတာတွေဖြစ်နေတယ်လို့လည်းပြောသွားပါရတယ်
။ Conditions for migrant workers in the fishing industry in Thailand were recently made notorious by media reports.
ထိုင်းနိုင်ငံကရေလုံငန်းမှာရွှေပြောင်းလူသမားတွေရဲ့အခြေအနေနဲ့ပတ်သက်လို့သတင်းမီဒီယာတွေမှာမကြာခင်ကဖော်ပြပါရှိချက်ဟာတော်လေးကိုစိုးစိုးဝါးလူသိများပါတယ်။ဒါပေမဲ့လည်းဒီလိုအဖြစ်ပြက်မျိုးဒီတနေရာထဲမှာတင်ဖြစ်ခဲ့တာမဟုတ်ပါဘူး
။ထိုင်းနိုင်ငံအတွင်းရေလုံငန်းတွေမှာလှုပ်လှုပ်ကန်နေကြတဲ့မြန်မာအပါအဝင်ရွှေပြောင်းလူသမားတွေရဲ့ဘဝအခြေအနေနဲ့လုပ်ငန်းခွင်အန္တရာယ်ကြီးမားပုံနောက်အလုပ်ရှင်တွေရဲ့အမျက်ထုတ်မှုတွေကိုသတင်းမီဒီယာတွေကမကြာသေးခင်ကထုတ်ဖော်ပြောခဲ့တာကြောင့်ထိုင်းနိုင်ငံအပေါ်မှာဝေဖန်မှုတွေတော်လေးရှိခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာလူကုန်ကူးမှုဆိုင်ရာစီမံစာတဲမှာလည်းထက်သွင်းအဖို့ထက်သွင်းဝေဖန်ခံခဲ့ရပြီးတော့ထိုင်းနိုင်ငံကိုဒီ Tier 3 လူကုန်ကူးမှုအစိုးဆုံးနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုကသတ်မှတ်ခဲ့ပါတယ်။ထိုင်းနေချင်းမြန်မာ၊လာအို၊စကမ္ဘောဒီးယားနိုင်ငံတွေကရွှေပြောင်းလူသမားတွေအပေါ်မှာလူကုန်ကူးသူတွေကအုံချအမျက်ထုတ်တာတွေပြင်ဒီကိစ္စတွေမှာဒေသအာဏာပိုင်တွေတာဝန်ရှိသူတွေဘက်ကအာဂတိလဲစားပြီးတော့ပုံမှန်ပတ်သက်ဒီလာတွေကိုအမေရိကန်ဆွေးနွေးကထောက်ပြဝေဖန်ခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ရေးကြီးကဲဇီယက်ဟာဒီအရှိလေပိုင်းဒေသတလွှားတက်ခိုက်မှုတွေနဲ့တေဂျီထိခိုက်မှုတွေပေါ်မှာလဲစိုးရိမ်တကြီးထောက်ပြပြောသွားပါရတယ်။အီရန်နဲ့ဆီးရီးယားကိုခြေစိုက်တဲ့ဒီ IS မွတ်စလင်စစ်သွေးကြောအဖွဲ့ကနေပြီးတော့အမေရိကန်သတင်းတောက်ဂျင်းစ်ဖော်လီနဲ့ယာကနန်းရှိတဲ့ပြစ်မဲ့သူတွေကိုတတ်ဖြတ်ခဲ့တဲ့ပေါ်မှာလဲပြစ်တင်ဝေဖန်ပါရတယ်။ IS မွတ်စလင်စွန့်ရောက်ဖွဲ့ကလူလာတဲ့ကဘာကြီးမှာမွတ်စလင်မဟုတ်သူမရှိစေရဆိုတဲ့တက်ဖရီနိုင်ငံတော်ဆိုတာဘာလဲဆိုတာကိုသူကဖွဲ့စုရှင်းလင်းသွားပါရတယ
်။ It would be a harshmean-spirited house of blood where no shade would be offered.
ဒါကနိုင်ငံသားမဟုတ်သူမှန်သမျှကိုချမ်းသာမပေးဘူး။ရရဆက်ဆက်ကုမြတ်နှိတ်ကုတ်ပြစ်မယ်ဆိုတဲ့ပြင်းထန်တဲ့စိတ်သဘောထားဖြစ်ပါတယ်။သူတို့ရဲ့အယူဆနဲ့တစ်ထက်တည်းမဖြစ်ဘူးဆိုရင်အသက်ချမ်းသာမပေးဘူးဆိုတဲ့အလွန်ကျဉ်းမြောင်းတဲ့အယူဆပါ။မွတ်စလင်ဖြစ်စေ၊ခရစ်ယာန်ဖြစ်စေ၊ဂျူးဖြစ်စေသူတို့နဲ့မတူကွဲပြားတယ်လို့ယူဆသူတွေအားလုံးကိုလုံးဝနှိတ်ကုတ်မယ်ဆိုတဲ့တစ်ဖက်သားပေါ်မြင့်တာတရားမထားတဲ့အယူဆမျိုးပါ။
ဒါကြောင့်လည်းဆီးရီးယားနဲ့အီရတ်မှာဒီဖွဲ့ရဲ့ကျူးလွန်တဲ့လုပ်ရက်တွေဟာလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့လူခွင့်ကြီးကဲတစ်ကပြောပါတယ်။ဒါ့ပြင်ဒီလိုပြဿနာမျိုးတွေဖြစ်လာစီတဲ့ဒီဆီးရီးယားနဲ့အီရတ်နိုင်ငံကနိုင်ငံရေးအခြေအနေကိုလည်းသူကအပြစ်တင်ပါတယ်။ကုလသမဂ္ဂလူခွင့်ကြီးကဲတဲ့ဇီယက်ဟာဒီဆီးရီးယားနိုင်ငံတွင်းကအခြေအနေတွေအထူးသဖြင့်ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုကိုလည်းသူပြောပါတယ်။2011ခုနှစ်မတ်လကစခဲ့တဲ့ဆီးရီးယားပြည်တွင်းစစ်ကြောင့်လူပေါင်း2,000ကျော်သေဆုံးခဲ့ရပြီးတော့နိုင်ငံလူဦးရေရဲ့တဝက်ကျော်လူကြီးကိုသံခွဲလောက်ဟာဒုက္ခသည်တွေဖြစ်နေကြတယ်လို့ပြောပါရတယ်။ယူကရိန်းပြဿနာနဲ့ပတ်သက်လို့ကတော့ဒီပြပခအတွင်းမှာရှိနေကြတဲ့အရတားပြည်သူတွေကိုတတ်နိုင်သမျှအစွမ်းကုန်အကာအကွယ်ပေးကြဖို့ဆိုပြီးတော့ယူကရိန်းအစိုးရကရောလက်နက်ကင်ဖွဲ့တွေကရောအင်ဒီဂျင်ရုရှားနိုင်ငံကပါလူခွင့်ကြီးကဲတစ်ကတိုက်တွန်းသွားပါရတယ်။ကုလသမဂ္ဂစနစ်နဲ့ပတ်သက်လို့ကတော့ဒီကုလသမဂ္ဂလူညွေးကောင်စီအတွင်းဗီဒီယိုအနာအသုံးပြုမှုနဲ့ပတ်သက်ပြီးလူညွေးကောင်စီအမြဲတမ်းဖွဲ့ဝင်တွေကြားကျင့်ဝတ်စီမံတရားရေးဆွဲနေတာကိုသူ့အနေနဲ့ထောက်ခံနေကြောင်းပြောပါရတယ်။လူခွင့်ချူပေါင်းမှုတွေစူးစူးဝါးဝါကြုံတွေ့နေရတဲ့နေရာတွေမှာကုလသမဂ္ဂအနေနဲ့ဝင်ရောက်ကင်တွယ်ဖြည့်ရှင်းနိုင်ဖို့ကိစ္စမှာလူညွှန်းကောင်စီရဲ့ဗီဒီယိုအာဏာကြောင့်အဟန့်တားမဖြစ်သင့်ဘူးလို့သူကထောက်ပြပါရတယ်။လူညွှန်းကောင်စီရဲ့ဒီလိုမျိုးဗီဒီယိုအာဏာအသုံးပြုမှုနဲ့ပတ်သက်ပြီးတော့ကိစ္စကိုအခုလာမယ့်စက်တင်ဘာလ15ရက်နေ့မှာနယူးယောက်ကုလသမဂ္ဂဌာနချုပ်မှာဝန်ကြီးအဆင့်အစည်းအဝေးတက်ကိုပြုလုပ်သွားဖို့ရရှိနေတာပါခင်ဗျာ။